ကာတာနိုင်ငံဒေါ်ဟာမှာထိတ်တန့်အမေရိကန်ရာရှိတွေပါပါတဲ့နောက်ဆုံးဂါဇာအပြစ်ရဆင်းရဲပွဲဟာအလားအလာတိတ်ကောင်းပေမဲ့သဘောတူညီချက်တော့ချက်ချင်းရနိုင်ဖို့မရှိဘူးလို့သမ္မတအင်ဂျီပြောခွင့်ရဂျွန်ကာဘီကချက်စကရင်းနေမှာပြောပါတယ်အခုဆင်းရဲပွဲကနေသဘောတူညီချက်မရသေးဘူးလောက်ရှာရင်အများအပြားချမ်းနေသေးပေမဲ့ဒါဟာအလားအလာကောင်းတဲ့အစပြုမှုဖြစ်ကြောင်းပြောပါတယ်ဆင်းရဲပွဲဟာတောက်ချာနေတဲ့ဆက်ပြီးလုပ်ဖို့ရှိပါတယ်ဒီဆင်းရဲပွဲကို CIA ထောင်လိုင်းအကြီးအကဲ William Burns လဲတက်ရောက်ပါတယ်။ American Egypt နဲ့ Qatar နိုင်ငံတွေကညှိနှိုင်းရေးမှုတွေ Israel ညှိနှိုင်းရေးအဖွဲ့နဲ့တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။ Hamas အဖွဲ့ကတော့အခုဆင်းရဲပွဲမှာသူတို့ပါမှာမဟုတ်ပေမဲ့ Hamas ကိုစားလူတွေဟာဒီညှိနှိုင်းဆွေးနွေးသူတွေနဲ့နောက်ပိုင်းမှာတွေ့ဆုံမှုရှိတယ်လို့ပြောပါတယ်။ October 9ရက် Hamas တွေ Israel ကိုဝင်တိုက်တာကြောင့်လူပေါင်း1200တေဆုံးပြီး250လောက်ဒဇာဂန်အဖြစ်အဖမ်းခံခဲ့ရတဲ့နောက်ဂါဇာဒေသမှာအစ္စရေးရဲ့လက်တုံပြန်တိုက်ခိုက်မှုကနေတေဆုံးရသူက4000ကျော်ပြီလို့ပါလက်စတိုင်းကျွမ်းမာရေးတာဝန်ခံတွေကပြောပါတယ်